သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မြန်မာနိုင်ငံလုံးဆိုင်ရာလုံသမားသမဂ္ဂကဥမ္မောင်းမောင်ကျွန်တော်တို့အခုလို SBS Radio မြန်မာပိုင်းအစီအစဉ်နဲ့ဆွေးနွေးဝေးမဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်တယ်ပါ
โอเคပထမဆုံးအနေနဲ့ကျွန်တော်မေးချင်တာကတော့ဒီအခုလက်ရှိအချမ်းဘက်ဆက်အာဏာရှင်ကဘယ်နိုင်ငံကမှအသိမှတ်မပြုထားသေးဘူးဆိုတော့အခုလောလောဆယ်မှာကိုမမောင်းရဲ့ဒီ statement မှာကျွန်တော်တွေ့တာကဒီ ILO မှာသူတို့မတက်နိုင်မှုအတွက်ဝိုင်းပိတ်ပင်မှုတောင်းဆိုနေရဆိုတော့ဒါဆိုလို့ရှိရင်သဘောကသူတို့အသိမှတ်မပြုပေမဲ့ ILO အစည်းအဝေးကိုသူတို့တက်ပိုင်ခွင့်ရှိရသဘောပါလား
အမှန်တကယ်ကဒီလိုခင်ဗျာမြန်မာနိုင်ငံကနိုင်ငံတစ်ခုအနေနဲ့ပေါ့နော် as a state ကတော့ကုလသမဂ္ဂရဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်။ကိုယ်စားပြုမှုကမတူရှိလဲဆိုတဲ့ကိစ္စကတော့ဒါအခက်အခဲပေါ်မှာမူတည်တာပေါ့နော်။ဒါကြောင့်မို့လို့ ILO ကနေပြီးတော့ဖိတ်စာပို့တဲ့အခါမှာ as a state government ကိုပို့တာမဟုတ် as a state ကိုမြန်မာနိုင်ငံကိုသူတို့ကဂျနီဗာမှာရှိတဲ့တာဝန်ကနေဖိတ်စာပေးလိုက်တာပါ။အဲ့ဒီပေးလိုက်တဲ့အပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကဒီအားရလို့ပေါ့နော်အားရလို့ကိုလက်မခံဘူးဆိုတော့ကျွန်တော်တို့ကတောင်းဆိုနေတာပါအ
ဲ့တော့အခုလောလောဆယ်ကိုမမောင်တို့စူးစမ်းနေတဲ့အရာဆိုလို့ရှိရင်ရောဒီ National Unity Government ကဒီ ILO အစည်းအဝေးမှာတက်ရောက်နိုင်ဖို့အလားအလာရှိပါလား
NUG ကအစည်းအဝေးမှာမြန်မာနိုင်ငံကိုကိုစားပြုနိုင်မလားဆိုတာတဲ့အခုလက်ရှိအချိန်တွေမှာပေါ့နော် ILO ညီလာခံကသူကတနည်းတစ်ခါလုပ်တဲ့အစည်းအဝေးဖြစ်တဲ့အတွက်ကြောင့်သူကမှတ်ပုံတင်ရပါတယ်နိုင်ငံအနေနဲ့ဖိတ်စာရပြီမဲ့နိုင်ငံကိုကိုစားပြုလာမဲ့လူဆိုတာကမှတ်ပုံတင်ရပါတယ်တနည်းတစ်ခါဒီညီလာခံဖြစ်တဲ့တော့မှတ်ပုံတင်ရမှတ်ပုံတင်တဲ့နေရာမှာလည်းလို့ရှင်လူသမားအစိုးရဆိုပြီးတော့တင်ရပါတယ်တခြားဟိုဒီကမ္ဘာ့ကျန်းမာရေးအဖွဲ့တို့မူရင်းကျေးဖွဲ့တို့ထူရင်းညီလာခံတို့လိုအစိုးရတခုနဲ့တွားရပွဲမဟုတ်ဘူးဗျာအဲ့တော့အဲ့ဒီပုံမှာဘာဖြစ်တယ်လဲဆိုတော့အလို့သမားကတော်လကောင်းအလို့ရှင်ကတော်လကောင်းအစိုးရကတော်လကောင်းကကန့်ကွက်လို့ရပါလေအဲ့ဒီလုံထုံးလုံနီတခုရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီ CDM ကတော့ကမ္ဘာလုံးမှာရှိတဲ့အလို့သမားတမဲကတွေကိုလိုက်တင်ပြပြီးတဲ့နောက်မှာကျွန်တော်တို့ရရှိထားတဲ့ဖြေကဘာလဲဆိုတော့အိုင်လိုမှာရှိတဲ့၃ဘွင့်ဆိုင်မှာတပွင့်ဖြစ်တဲ့အလို့သမားကိုယ်စားလှယ်တဲ့အားလုံးကတော့စေအုပ်စုကိုအာယလိုအစည်းအဝေးကမှလက်မခံဘူးဆိုတာကိုတိတိကျကျပြောပြထားတယ်။အဲတော့အာယလိုတစ်ခုလုံးကိုလည်းဒီစေအုပ်စုကိုဒီအစည်းအဝေးမှာလက်မခံဖို့ဆိုတာကိုကျွန်တော်အားလုံးဝိုင်းပြီးတော့တောင်းဆိုနေတယ်။အပြင်ကိုအခုကဒီ NUG အစိုးရကနေပြီးတော့သူတို့ဒီလည်းနိုင်ငံကိုကိုစားပြီးတော့ဆိုပြီးတော့ရှောက်လာတင်ပါတယ်။ရှောက်လာတင်တဲ့အတွက်ကြောင့်စေအုပ်စုကရှောက်လာတစ်ခုတင်ထားတယ်။NUG ကရှောက်လာတစ်ခုတင်ထားပါတယ်အဲ့တော့နှစ်ခုအပြိုင်ဖြစ်နေတယ်ဖြစ်နေတဲ့အတွက်ကြောင့်တဲ့ ILO ရဲ့ဥပဒေအရရှိကနေပြီးတော့အခုလက်တလုံးအဖြစ်ဘယ်သူ့ကိုမှစေအုပ်စုကိုတော်လကောင်း NUG ကိုတော်လကောင်းအစည်းအဝေးမှာပေးမထိုင်ပါဘူးဆိုတော့စေအုပ်စုကအခုမှတ်ပုံတင်ထားတော့လေသူ့ကိုယ်သူမြန်မာပြည်ကိုစားပြုတယ်လို့ပြောပေမဲ့လည်းအစည်းအဝေးမှာထိုင်ခွင့်မရှိသေးဘူးအစည်းအဝေးတော့သွားပြီးတော့ observer အနေနဲ့လေ့လာခွင့်ရတယ်တရားဝင်ပါမှမြန်မာပြည်နဲ့ပတ်သက်ပြီးခုလည်းဒီပြောတာဆိုတာမဟုတ်သေးဘူး။နောက်ပြီးတော့အခုလာမဲ့၂ရက်နေ့မှာနောက်ဆုံးထားပြီးတော့ဆုံးဖြတ်မဲ့ ILO ရဲ့အရေးသွေးစီစဉ်မှုအဖွဲ့ကနေပြီးတော့ဆုံးဖြတ်မှသာနဲ့စေအုပ်စုပြီးတော့၎င်း NUG တော့၎င်းမြန်မာပြည်ကိုကိုစားပြုခွင့်ရှိမယ်ဆိုတော့သိရပါမယ်ဆိုတော့စာပြန်ထားတာကိုတော့ကျွန်တော်ပြန်ပြချင်ပါတယ်
။ဟုတ်ကဲ့တော့ဒီ ILO ရဲ့ဘသူကတက်ရောက်နိုင်မလဲဆိုတာကိုဆုံးဖြတ်တဲ့အဖွဲ့အစည်းမှာဘသူတွေပါဝင်ပါလဲဘယ်အဲ့လိုနိုင်ငံတွေပါဝင်တာလားမဟုတ်ဘဲနဲ့အလုံသမားသမဂ္ဂခေါင်းဆောင်တွေပါဝင်တာပါလား
ဒီမှာလဲကျွန်တော်ဦးနာတင်ပြသွားသလိုပဲ ILO ဆိုတာ၃ဘွင့်ဆိုင်ဖွဲ့စည်းမှုနဲ့လုပ်ထားတာဖြစ်ပါတယ်ကုလသမဂ္ဂရဲ့ဟိုပေါ့မိသားစုပေါ့နော် UN Family တဲမှာပါတဲ့ဖွဲ့စည်းတွေထဲမှာထူးခြားသောစုဖွဲ့မှုရှိတာ ILO ဖြစ်ပါတယ်အလို့ရှင်အလို့သမားကိုယ်စားလှယ်အလုံးပါဝင်မှပြည်စုံတဲ့ဖွဲ့စည်းတစ်ခုဖြစ်တယ်။အဲဒီမှာလေညီလာခံတက်ဖို့ဆုံးဖြတ်ချက်ကိုသူ့ရဲ့အရေးသွေးစစ်ကော်မတီကိုတည်ထောင်ဖွဲ့ပါတယ်။ Prudential Committee လို့အင်္ဂလိပ်လိုခေါ်ပါတယ်။အဲဒီမှာအစိုးရကိုယ်စားလှယ်တူပါပါတယ်။အလို့ရှင်ကိုယ်စားလှယ်တူပါပါတယ်။အလို့သမားကိုယ်စားလှယ်တူပါပါတယ်။ဒီ၃အောင်းနဲ့ဖွဲ့စည်းထားပြီးတော့ဆုံးဖြတ်ချက်တော့မှဖြစ်ပါတယ်။
ဟုတ်ကဲ့တော့အခုလို ဦးမောင်မောင်တို့အဲ့လိုစူးစမ်းနေတဲ့ဥစ္စာက NUG ကိုအတိမှတ်ပြုပြီးတော့တက်ခွင့်ပြုမယ်လို့ဦးမောင်မောင်အနေနဲ့ယုံကြည်ပါလား
ကျွန်တော်ကတော့ယုံကြည်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ယုံကြည်တော့ပြောပြပါမယ်ကျွန်တော်တို့အလုပ်တော့လုပ်ဖို့လိုတာပေါ့ဗျာကျွန်တော်နိုင်ငံတနိုင်ငံလုံးကိုကျွန်တော်တို့ကချိန်ညာချက်တွေထုတ်ပြန်ချက်တွေထုတ်ပြန်ပြီးတော့ ground ပြီးကူညီကြပါလို့ပြောပြမှာဘယ်သူမှဒီ IL လို့လို့ကမစုဖွဲ့မှုနဲ့နိုင်ငံရင်းနဲ့မဆက်ဆံမိကြဘူးခင်ဗျအဲ့ဒါကတော့ one နဲ့ကောင်းပါလေ။เนาะဒါပေမဲ့ကျွန်တော်တင်ပြပါမယ်ကျွန်တော်လုပ်တယ်လို့။ IL လို့ရဲ့သုံးပုံတပုံဖြစ်တဲ့ကမ္ဘာလို့ကမတမကအဖွဲ့ချုပ်တဲ့အားလုံးကတော့ဒီဆေးဥစုကတော့လက်မခံဘူးဆိုတော့ပြောထားတဲ့အတွက်ကြောင့်ကျွန်တော်တို့ကတိုက်ပွဲမှာသုံးပုံတပုံတော့ကျွန်တော်ကနိုင်ပြီးပါပြီ။နောက်ထပ်သုံးပုံတပုံမှာအစိုးရရှိတယ်အလို့ရှင်ရှိပါလား။အဲ့ဒီတော့အစိုးရတွေကိုပြန်ကြည့်မယ်ဆိုရင်ဒီအစိုးရတွေအားလုံးကကုလသမဂ္ဂမှာစစ်အုပ်စုကိုအပြင်းထန်ရှုံ့ချထားတဲ့အစိုးရတွေပဲဖြစ်ပါတယ်။အဲဒီအစိုးရတွေကိုဝိုင်းပြီးတော့ပြောမယ်ဆိုရင်ကျွန်တော်တို့ကအစိုးရတွေအနေနဲ့စစ်အုပ်စုကိုကုလသမဂ္ဂအထူးတင်ကြီးလာကမှာတော့ပြောလို့မရဘူး။လုံခြုံရေးကောင်စီမှာတော့ဗီတိုရှိလို့ပြောလို့မရဘူးဆိုရင်အခုအားရလို့စီးဝင်းမှာဗီတိုမရှိပါဘူးခင်ဗျာ။တရုတ်လည်းဘာမှလုံးလို့မရဘူး။ရုရှားလည်းဘာမှလုံးလို့မရဘူး။လိုက်ပြောတာတော့ပြောနိုင်တော့မဟုတ်ဗီတိုသုံးလို့မရဘူးဆိုတော့ကျွန်တော်နိုင်ငံကိုကျွန်တော်တင်ပြနေတာပါ။ဗီတိုမရှိတဲ့နေရာမှာကျွန်တော်တို့ပြည်သူကဝိုင်းပြီးတော့အားရလို့စာရေးမယ်။စာရေးဖို့အချိန်ရှိပါသေးတယ်။မမာလိုပဲရေးပါ။အားရလို့ရန်ကုန်ရုံးကိုစာပို့ပါ။အဲ့လိုလုံးမယ်ဆိုရင်ကျွန်တော်တို့အားလုံးရဲ့သဘောထားကဆေးဟုတ်ဆိုမလိုချင်ဘူးဆိုတော့အားရလို့သိလို့ရှိရင်အားရလို့ကဒါကိုစဉ်းစားမှဖြစ်တယ်။အပြင်ကိုအမေရိကန်နိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေမြန်မာပြည်ကိုဒီမိုကရေစီပို့ဖို့အားလုံးကလည်းသမ္မတဘိုင်ဒန်ကိုစာရေးဖို့လုပ်မယ်။ဩစတြေးလျနိုင်ငံမှာရှိတဲ့လူတွေအားလုံးကလည်းဩစတြေးလျအစိုးရကိုစာရေးဖို့လုပ်မယ်။နယူးဇီလန်မှာရှိတဲ့ဒီမြန်မာနိုင်ငံသားတွေကလည်းနယူးဇီလန်အစိုးရကိုစာရေးဖို့လုပ်မယ်။အထူးသဖြင့်နယူးဇီလန်အစိုးရဆိုလို့ရှိရင်နိုင်ငံရေးအားဖြင့်အစင်းမြင့်စစ်အုပ်စုနဲ့အလုပ်လုပ်ခြင်းကိုဖြတ်လိုက်ပြီဆိုတော့သူ့ရဲ့နိုင်ငံသားရေးဝန်ကြီးကပြောထားတာရှိပါတယ်။အဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့ကလိုက်ပြီးအကူအညီတောင်းလဲဆိုရင်နိုင်ငံရေးရအဆက်အသွယ်ဖြတ်ထားတဲ့လူကငင်းပယ်ဖို့ဘာမှခက်ဆက်အကြောင်းမရှိဘူးထင်ပါတယ်။ဒါကြောင့်မလို့ပြည်သူအားနဲ့ဝိုင်းလို့ရပါမယ်လို့ကျွန်တော်တင်ပြခြင်းတယ်။ဒါပေမဲ့ကျွန်တော်တို့လှုပ်ထားရလို့လည်းတင်ပြပါမယ်။ကျွန်တော်တို့ကတော့အခု Twitter campaign email campaign ကိုကျွန်တော်လုပ်နေပါတယ်။လုပ်နေတဲ့အခါမှာကျွန်တော်တို့ကအထူးသဖြင့်တော့အမေရိကန်အစိုးရပေါ့နော်အမေရိကန်အစိုးရကနေပြီးတော့ပြင်းပြင်းထန်ထန်ပြောထားဆိုထားတဲ့ရှိတဲ့အခါမှာအခုကျွန်တော်တို့ကပြောနေပါပြီ။အများတို့ပြင်းပြင်းထန်ထန်တော့စာတွေထုတ်တယ်အခုအလုပ်လုပ်ဖို့အချိန်ကတော့ဗီတိုလည်းမရှိဘူးဒါကြောင့်မလို့လုပ်ပါဆိုတော့ကျွန်တော်တို့ပြောနေတယ်ကျွန်တော်ကမ်ပိန်းတွေဝင်နေပါတယ်ဒီအပြင်ကိုကျွန်တော်အလုပ်သမားတမက်ကတွေကအဖွဲ့ချုပ်တွေကဥပမာဖိလစ်ပိုင်နိုင်ငံဆိုရင်ဖိလစ်ပိုင်တမက်ကအဖွဲ့ချုပ်တွေကစုပြီးတော့ဖိလစ်ပိုင်နိုင်ငံသားရေးဝင်ကြီးအလုပ်သမားဝင်ကြီးကိုပြောနေပါတယ်စေအုပ်စုကိုလက်မခံဘူးထို့အတူအီတလီမှာလည်းအီတလီတမက်ကတွေကစုပြီးအလုပ်သမားတမက်ကတွေကစုပြီးအီတလီအစိုးရကိုကျွန်တော်ပြောနေပါတယ်တို့တို့အမေရိကန်နိုင်ငံမှာရှိတဲ့လုံမတမက်ကတွေကလည်းအစည်းအဝေးလုပ်ပြီးတော့ကျွန်တော်နဲ့သဘောထားကြတယ်ကြတဲ့အတွက်ကြောင့်သူတို့ရဲ့သမရပိုင်တင်ကိုစာရင်းနေပါတယ်။ဒါကြောင့်မလို့ကျွန်တော်ကတော့အားရှိပါတယ်။နောက်ပြီးတော့ဒီနေရာမှာကျွန်တော်ဦးနာတင်ပြတယ်လို့ veto မရှိဘူးခင်ဗျာ။ veto မရှိတဲ့ကုလသမဂ္ဂရဲ့အစည်းအဝေးတစ်ခုမှာသုံးပွင့်ဆိုင်မှာတပွင့်ကတော့လုံးဝငင်းဆိုထားတဲ့အတွက်ကြောင့်ကျွန်တော်တို့နိုင်ငံချင်းရှိပါတယ်လို့ကျွန်တော်တင်ပြတာပါ။
ကိုမမောင်အနေနဲ့ကိုကျွန်တော်ဒီဩစတြေးလျကအလုပ်သမားသက်မကတွေကဒီကမ်ပိန်းမှာဘလောက်များတက်တက်ကြကြပွားဝင်ပြီးထောက်ခံမှုတွေရှိပါ။
ရှိပါတယ်ဗျာရှိပါတယ်ကျွန်တော်တို့ဟိုအလုပ်သမားသက်မကဆိုတော့ပြောမယ်ဆိုတော့မျက်နှာငယ်တာပေါ့ဗျာเนาะကျွန်တော်တို့ဒါအမှန်တိုင်းကျွန်တော်ပြောတာပါဗမာပြည်မှာလည်းဒီလိုပါပဲ CDM လို့ရင်ထွက်ကြလို့ပြောရတာအလုပ်သမားတွေပါဒါပေမဲ့ကျွန်တော်တို့ကိုလူတွေကမေ့ကြပါတယ်အခုတော့မေ့ကြပါအဲ့တော့ကျွန်တော်ဩစတြေးလျမှာလည်းဒီတိုင်းပါပဲကျွန်တော်တို့ကအကူအညီတောင်းတဲ့အခါမှာချက်ချင်းတုံ့ပြန်ပါတယ်ချက်ချင်းတုံ့ပြန်တယ်သူတို့အနေနဲ့သူတို့သက်ဆိုင်ရာအစိုးရက၄ပါအစိုးရမဟုတ်ပေမဲ့ဒါကိုအစိုးရကိုသူတို့စာရေးပါတယ်နောက်တစ်ခါဒီ ILO အခုအစည်းအဝေးကစနေပါပြီစနေတော့အစည်းအဝေးတည်းမှာလည်းဩစတြေးလျနိုင်ငံကအထူးသဖြင့်ကျွန်တော်တို့ဒီ Sharon Burrows ပေါ့နော်ဟို PP ဆန်လုံမတမကအဖွဲ့ချုပ်ရဲ့အထူးတွင်မှုဖြစ်တဲ့ Sharon Burrows ကဩစတြေးလျနိုင်ငံသူဖြစ်ပါတယ်ဩစတြေးလျနိုင်ငံသူအရင်ကတော့သူကဩစတြေးလျနိုင်ငံကဒီပညာရေးသမဂ္ဂကအမှုဆောင်တူပါ AEU ပါသူကနေပြီးတော့ဦးဆောင်ပြီးတော့အူတိုက်ပွဲကိုကျွန်တော်ပုံဖော်နေပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုမမောင်အနေနဲ့ဒီဩစတြေးလျမှာရှိတဲ့မြန်မာလူမျိုးစုတွေကိုဘာများတောင်းဆိုလိုချင်ပါလဲ
ကျွန်တော်တို့လုံသမားသားမဲ့ကတွေပြောတာကိုနည်းနည်းလေးအာရုံစိုက်ပြီးကြပါခင်ဗျာကျွန်တော်တို့အခုလုပ်တဲ့အလုပ်ကိုလူတိုင်းနားမလည်ပါဘူးဒါကျွန်တော်အမှန်နဲ့ပြောတော့ပါဆိုအလုံသမားသားမဲ့ကဆိုအလုံသမားကျွန်တော်အလုပ်ပြုံးမှပြောရတဲ့ကိစ္စမဟုတ်ပါဘူးကျွန်တော်တို့ဒီမိုကရေစီဖြစ်စဉ်ထဲမှာကျွန်တော်တို့ကကျွန်တော်နိုင်တဲ့အားနဲ့ကျွန်တော်တို့ရဲ့အဆက်အသွယ်နဲ့ကျွန်တော်တို့ရဲ့ဖွဲ့စည်းမှုရလုပ်ပိုင်ခွင့်ရှိတဲ့နေရာတွေရှိပါတယ်အခုဆိုရင် ILO ဆိုတဲ့နေရာမှာပါ ILO ဆိုတာကကုလသမဂ္ဂရဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်ဆိုတော့သတိထားစေချင်ပါတယ်အသိရှိပါပြီးရင်ကျွန်တော်တို့အခုအကူအညီတောင်းနေတာကျွန်တော်တိုက်ပွဲရဲ့သုံးပုံတစ်ပုံကိုနိုင်ထားပြီဒါကြောင့်မို့လို့အခုစာဝိုင်းရေးပါဩစတြေးလျအစိုးရကို Twitter နဲ့ပို့ပါအီးမေးလ်နဲ့ပို့ပါအိစာမသိဘူးလို့တော့မပြောကြပါနဲ့ဗျာကျွန်တော်အမှန်တိုင်းပြောတော့ခင်ဗျားတို့အားလုံးနိုင်ငံခြားရောက်နေပြီလို့ပါတယ်ဒီအဝတ်အကြိုင်လည်းမရပါဘူးကျွန်တော်တို့အခုလာမယ့်28ရက်နေ့ကစပြီးနှစ်ရက်နေ့အတွင်းမှာလုပ်မယ်အစည်းအဝေးမှာအဆုံးဖြတ်ဖြစ်မှာဖြစ်တဲ့အတွက်ကြောင့်ဝိုင်းပြီးတော့စာရေးကြပါအော်စတြေးလျအစိုးရကိုစာရေးပါရေးရမယ်အကြောင်းအရာကပါလဲဆိုတော့စစ်အုပ်စုနဲ့ပတ်သက်ပြီးတော့အဆုံးဖြတ်ပေးမယ့်အစည်းအဝေးလုပ်တဲ့အခါမှာအိုင်လိုအနေနဲ့ကုလသမဂ္ဂရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အတွက်ကြောင့်ကုလသမဂ္ဂကအခုချင်းကြံသူအဲ့တော့ကုလသမဂ္ဂဥပလို့ချင်းကြံနေလေလေဂျစ်တမစီမပေးပါဘူးနော်အတိမတ်မပြုတ်ထားဘူးအဲ့တော့အာယေလိုမိသားစုဖြစ်တဲ့အတွက်ကြောင့်အာယေလိုကုလက်ရှိရှိတဲ့အနေတိုင်းပဲကျင့်ကြံပေးပါဆိုလို့ရှိရင်စစ်အုပ်စုကအာယေလိုအစည်းအဝေးထဲမှာဝင်ခွင့်မရဘူးဖြစ်သွားပါလိမ့်မယ်အဲ့ဒါကကျွန်တော်တို့ကုလသမဂ္ဂအတွင်းမှာကျွန်တော်တို့ဗီတိုမရှိတဲ့နေရာမှာသုံးပုံတစ်ပုံအနိုင်ရရှိထားပြီးတဲ့နေရာမှာကျွန်တော်တို့ဒီအောင်ပွဲရနိုင်သွားတဲ့နေထားမှာရှိတယ်အားလုံးဝိုင်းပြီးတော့ဒီရက်ပိုင်းအတွင်းမှာဝိုင်းပြီးကူညီပေးကြပါလို့ကျွန်တော်ကတောင်းဆိုချင်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုသွားရမယ်ဆိုလို့ရှိရင်ဒီမြန်မာပြည်ထဲမှာအချမ်းဖက်ဆက်အာဏာရှင်ကဒီအလုံသမားသမဂ္ဂခေါင်းဆောင်တွေကိုလည်းလိုက်ရှာလိုက်ဖမ်းတယ်လို့သိရပါတယ်အဲ့တော့ဒီအလုံသမားသမဂ္ဂခေါင်းဆောင်ပိုင်းကဘယ်နှစ်ယောက်လောက်အခုဆိုရင်ဆက်အာဏာရှင်ကဖမ်းသွားပါပြီလဲ
အဲကျွန်တော်တို့ပေါ့နော်မမျိုးမျိုးအေး STU မှာဥက္ကရာကိုဖမ်းထားပါတယ်နောက်တစ်ခါကျွန်တော်ဒီရွာထောင်ဒီယထာသမဂ္ဂဥက္ကရာပြင်နဲ့ကိုမိုးသူနဲ့ကိုတင်ကိုကိုတို့ကိုဖမ်းထားပါတယ်နောက်တစ်ခါမနေ့ကတော့ကျွန်တော် CDM အဖွဲ့ချုပ်ရဲ့အဖွဲ့ဝင်ဖြစ်တဲ့ကိုဂျူဒီအောင်ကိုသူ့အိမ်မှာလာဖမ်းသွားပါတယ်။နောက်တစ်ခါကျွန်တော်တို့ဒီမော်ဘီမျိုးနဲ့အုပ်ဆက်မှာတပ်မကရဲ့အထွေထွေဖြစ်တဲ့ကျွန်တော်တို့ဒီဒေါ်မီမီအောင်ကိုဖမ်းထားပါတယ်။အဲ့တော့ဒါတွေကတော့ကျွန်တော်တို့သိတဲ့စာရင်းပေါ့နော်။ကျွန်တော်တို့အဖွဲ့ဝင်ရဲ့စာရင်းအမအမျိုးမျိုးအရာတော့ကျွန်တော်အဖွဲ့ဝင်မဟုတ်ဘူး။သို့တော့ကျွန်တော်နဲ့လက်ပွင့်တည်းလုပ်နေတဲ့ကျွန်တော်ဒါတိုက်ဖို့တိုက်ဖက်ပါ။အဲ့တော့ဒီပုံကိုယ်တွေကိုကျွန်တော်တို့ဖန်တာရှိတယ်။တော့ယထာမှာကျွန်တော်တို့မသိတဲ့ဖန်ခံတဲ့သူတွေအများကြီးရှိတယ်။ဖန်ခံတဲ့ပြင်ကိုအိုးအိမ်တွေပြတ်တဲ့ဆိုတဲ့ကိစ္စတော့တနိုင်ငံလုံးဖြစ်တာပေါ့နော်။လူမှုစီးပွားရေးတစ်ခုလုံးပြတ်သွားတယ်။ဆိုဆရာဆရာမတွေအလုံးဖြုတ်ဖြစ်တယ်။နော်ပြီးတော့ဆိုကျွန်တော်တို့ကျန်းမာရေးကိုလုံးဖြစ်တယ်ဆိုတော့ကျွန်တော်တနိုင်ငံလုံးရဲ့ infrastructure ပေါ့ဗျာ။နိုင်ငံကိုပြန်လဲထူထောင်မယ်ဆိုတဲ့ဟာကြီးကိုဖျက်ပစ်တယ်လို့အဲ့ဒါကပိုအရေးကြီးပါတယ်။သူချင်းဖန်ခါရဲ့ကိစ္စကစိတ်မကောင်းကြဖြစ်တယ်ဒါပေမဲ့ပို့ပြီးတော့ဒီကျွန်တော်တို့စစ်အုပ်စုကိုဖယ်ပြစ်ဖို့လိုတာကတော့သူတို့ကတနိုင်ငံလုံးရဲ့ infrastructure သူဆိုရဝန်ထမ်းပေါင်း 9,000 ကျော်ကိုအလုံးဖြုတ်ပစ်တယ်ဆိုတဲ့ကိစ္စကကျွန်တော်တို့ကုလသမဂ္ဂကြီးတစ်ခုလုံးကပြောပြောနေ SDG ပေါ့ဗျာเนาะအဲ့ဒီကျွန်တော်တို့ sustainable development goal ဆိုတဲ့ဟာကိုလုပ်ပါမယ်ဆိုတဲ့ကိစ္စကျွန်တော် 2030 မှာကျွန်တော်နိုင်ငံကဘယ်လိုမှမပါနိုင်တော့ဘူးခင်ဗျာအဲ့လိုမျိုးဖြစ်ရင်နိုင်ငံကဘလို့မှတဏ္ဍာမထူနိုင်တော့ပါဘူး။အဲ့တော့ကျွန်တော်တို့ကဒီဝန်ဆောင်မှုလုပ်ငန်းကိုပြီးနေတဲ့ကျွန်တော်တို့ရဲ့လေ့ကျင့်ပြီးသားပညာတတ်ပြီးသားလူတွေကိုကျွန်တော်တို့ကခန်းပစ်တယ်ဖယ်ပစ်တယ်ဘဝပြောင်းလုပ်ပစ်လိုက်တယ်ဆိုတဲ့ဟာကပို့ပြီးတော့ကြီးပါတယ်ကြီးလေးပါတယ်ဒါအဲ့ဒါကိုလည်းကျွန်တော်အားလုံးကကျွန်တော်တင်ပြနေပါတယ်။အပြင်ကိုကျွန်တော်တခုထပ်တင်ပြကြမယ်ကျွန်တော်တို့အခု UNICEF ကိုစာရေးပါတယ်UNICEF ကနေပြီးတော့မာပြည်မှာကလေးသူငယ်ပညာရေးအတွက်လာပြီးလေ့ကျင့်ပေးတယ်လာပြီးလုပ်ပေးတယ်ဆိုတဲ့အချိန်မှာလေ့ကျင့်သင်ကြားထားတဲ့ဆရာကြီးဆရာမတွေကိုအလုပ်ဖြုတ်ပစ်လိုက်တယ်ဆိုတဲ့ကိစ္စက UNICEF မှာပတ်စံပေးထားတဲ့နိုင်ငံတွေအားလုံးကိုစော်ကားလိုက်တာပဲကုလသမဂ္ဂကိုစော်ကားလိုက်တာပဲဖြစ်တယ်ဒါကြောင့်မို့လို့ UNICEF နေနဲ့စေအုပ်စုနဲ့အလုပ်မလုပ်သင့်ဘူးလို့ကျွန်တော်တို့စာပို့ထားပါတယ်ထို့အတူဒီကမ္ဘာ့ကျန်းမာရေးအဖွဲ့ပေါ့နော် WHO မှာလည်းဒီတိုင်းပါပဲလေ့ကျင့်သင်ကြားထားပြီးသားဖြစ်တဲ့ဒီသူနာပြုဆရာမတွေဝန်ဆင်းဆရာမတွေနောက်တစ်ခါကျွန်တော်တို့ဒီတက်ခွဲကမ်းမှလုပ်နေတဲ့ရဲဘော်တွေရဲမေတွေဆရာဝန်တွေကိုဖယ်ပြစ်လိုက်တာပါဗမာပြည်ရဲ့ကျန်းမာရေးစနစ်ကိုဖျက်ပြစ်လိုက်တာ ਨੇ အတူတူပါပဲဒါကြောင့်မို့လို့ကုလသမဂ္ဂကတော့တိဆောက်ဖို့ကြိုးစားတယ် စေယုစုကဖယ်ပစ်တယ်ဒါကြောင့်မို့စေယုစုနဲ့အလုံးမလုံးပါနဲ့ဆိုတာကိုကျွန်တော်တို့စာရေးပါတယ်ဒါကြောင့်မို့လို့ကျွန်တော်ကတော့အာရီလိုတွေမကပါဘူးတနိုင်ငံလုံးကိုဖျက်ပစ်နေတာစေယုစုကတက်တင်နေပါတက်တင်နေဒါကြောင့်မို့စေယုစုနဲ့အလုံးမလုံးပါနဲ့ဆိုတဲ့ဟာကိုတော့ကျွန်တော်အားလုံးကမြင်ပါအားလုံးကစာဝိုင်းရေးကြပါလို့ကျွန်တော်တောင်းဆိုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆုံးအနေနဲ့ဒီကိုမမောင်အနေနဲ့ချမ်းဖက်စေယုစုကသူတို့အာနာဆက်မြင်းမယ်လို့ထင်ပါလားမဟုတ်ရင်သူတို့ပြုတ်ကြမယ်လို့ထင်ပါလား
ကျွန်တော်တို့အခုဒီအဖြေတစ်ခုတော့ရမှာပေါ့ဗျာအခုကျွန်တော်အားအလိုမှာကဘာလို့မှရေးရအဖွဲချုပ်မှာကျွန်တော်တို့ဒီတိုက်ပွဲခုဆင်နေတာပေါ့နော်အခုပြောမယ်ဆိုရင်တော့အခုတည်းကညီလာကစပင်မယ်ဦးရည်ဝင်ထိုင်လို့မရသေးဘူးဒါကတိုက်ပွဲငယ်တစ်ခုပေါ့ဗျာအဲ့တော့လာမယ့်ရက်မှာဆုံးဖြတ်ချက်ချလို့အကယ်၍များစေအုပ်စုကမြန်မာနိုင်ငံကိုကိုစားပြုတ်ခွင့်မရဘူးဆိုရင်ဒါကကျွန်တော်တို့အောင်မြင်မှုတစ်ခုဖြစ်မယ်အဲ့ဒီအောင်မြင်မှုကပါလဲဆိုတော့ကုလသမဂ္ဂရဲ့မိသားစုအစည်းအဝေးတစ်ခုမှာဆေးဟုတ်စုကထိုင်ခွင့်မရဘူးဆိုတာကအဖြေတစ်ခုဖြစ်တယ်အဲ့ဒီအဖြေကိုကျွန်တော်တို့ကလာမယ်ကုလသမဂ္ဂအထွေထွေညီလာခံကိုကျွန်တော်ယူသွားလို့ရပါမယ်နောက်ကုလသမဂ္ဂအထွေထွေညီလာခံမှာလည်းဒီ NUG ကအပြိုင်ရှိမှာပါရှိတဲ့အခါမှာအလုံးပြောပြောနေတဲ့ credential challenge ဆိုတာကဖြစ်လာပါလိမ့်မယ်။ဒါပေမဲ့နိုင်ငံရေးရပြင်းထန်တဲ့အတွက်ကြောင့် credential committee တစ်ခုတည်းဆုံးဖြတ်မယ်လို့မထင်ဘူး။ကျွန်တော်တို့ကနေပြီးတော့ general assembly ကိုတင်ပေးပါလို့တောင်းဆိုလို့ရပါတယ်။အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံကိုစားပြုမှုကကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်မယ်ဆိုတော့မင်းနဲ့ခွင့်ရတော့ဆေးဥစွာဂျင်းတွေရှုံးမှာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကရှုံးတော့ဘာဖြစ်သွားရှုံးတော့သူမြောက်ကိုရီးယားလို့သူနေမလားနေလို့လည်းရတယ်ဒါပေမဲ့မြန်မာနိုင်ငံကိုကိုညီပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းအားလုံးကသူ့ကိုအတိမတ်ပြီးမှမဟုတ်တော့ဘူးသူနဲ့လုံးလုံးမှမဟုတ်တော့ဘူးဆိုတော့ဝန်ကြီးဌာနရဲ့အားလုံးကရပ်ကုန်မယ်ဒါတစ်ခုနောက်တစ်ခုကပါလဲဆိုတော့ကမ္ဘာငွေကြေးအဖွဲ့အစည်းဒီ IMF တို့ World Bank တို့ကကမ္ဘာဘဏ်တို့ကသူနဲ့လုံးလုံးမှမဟုတ်တော့ပါဘူးနောက်တစ်ခုအဲ့ဒီလိုဖြစ်လာရင်ဘာလဲဆိုတော့ယင်းနှိမ့်မြှုပ်နှံမှုလုပ်တဲ့လူတွေအားလုံးကပြန်ပြီးတော့စဉ်းစားသွားမှာပါဒီနေရာပြောကြတော့ရှိတာပါဗျာတရုတ်နဲ့ရုရှားဝင်မယ်ဆိုတော့ကျွန်တော်ထင်တယ်တရုတ်ကလည်းဒီလောက်ကြီးလဲမရမ်းကားရဲဘူးလို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့အခုလုပ်နေတဲ့တိုက်ပွဲပေါ့နော်ကျွန်တော်အခုဆင်နေတိုက်ပွဲမှာဝိုင်းပြီးတော့ပါကြပါအားပေးကြပါရက်ပိုင်းမဲ့ရှိပါတယ်အားရလို့ကိုစာပို့ကြပါအစာရေးကြပါအဲ့ဒီမှာနိုင်မယ်ဆိုရင်တော့ကျွန်တော်ကနားဖတ်သူပြောတဲ့ရွေးကောက်ပွဲမတိုင်ခင်ပြုတ်မယ်လို့တော့ကျွန်တော်ကပြောရပါတယ
်။ဟုတ်ကဲ့ခင်ဗျာဥပမာအခုလို့ရှင်းပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်။ Thank you ကျေးဇူးပါခင်ဗျာကျေးဇူးပ
ါ SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စစ်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ